2008ခုနှစ်မှာမြန်မာပြည်တွင်ငြိမ်းချမ်းရေးအာရုံနည်းလာနိုင်တယ်လို့နဂရဗီရင်ပညာရှင်ဆရာစန်ဇာနီဘူကကြိုတင်ဟောကိန်းထုတ်လိုက်ပါတယ်။ငြိမ်းချမ်းရေးအတွက်မြန်မာပြည်သူတွေအနေနဲ့ဥဆောင်သူခေါင်းဆောင်ရဲ့နောက်ကိုသာလိုက်နာကျင့်သုံးကြဖို့လည်းတိုက်တွန်းပါတယ်။ရပ်ပိုင်းအတွင်းကူးပြောင်းတော့မဲ့2018ခုနှစ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအပါအဝင်ရာသီဥတုအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းဆရာစန်ဇာနီဘူကဘလို့ဟောကိန်းထုတ်ထားတယ်လဲဆိုတာကိုကိုကောင်းဆန်ဟင်းကပြောပြထားပါတယ်ရှင်။
မကြာခင်ကူးပြောင်းတော့မဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအာရုံနိုင်တာတွေပြည်ပခါတွေဖြစ်လာနိုင်တာမို့ပြည်သူပြည်သားတွေအနေနဲ့ဥဆောင်သူခေါင်းဆောင်ရဲ့နောက်ကိုလိုက်တင်တယ်လို့နှက်ခတ်တဲ့ဗေဒပညာရှင်ဆရာစန်းသာနီဘူကကြိုတင်ဟောကိန်းထုတ်လိုက်ပါတယ်။လာမယ့်နှစ်တင်မှာမြန်မာနိုင်ငံမှာဖြစ်လာနိုင်တဲ့ထူးခြားတဲ့အပြောင်းအလဲတွေကိုဘီရင်ပညာရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူလူထုကြားထဲမှာယုံကြည်လေးစားမှုခံရတဲ့ဆရာစန္ဒနီဘူကအခုလိုပြောလိုက်ပါတယ
်2018ကမြန်မာနိုင်ငံမှာထူးခြားတဲ့နေသားလေးတွေကနှစ်နေရာရှိတယ်တစ်က February 19နဲ့ March 20ကြားမှာတစ်ခုနောက်တစ်ခုက July 27နဲ့ August 20ကြားမှာတစ်ခုအဲ့ဒီပြည်တွင်းငြိမ်းချမ်းမှုနဲ့ပတ်သက်တာအနည်းငယ်ယူရင်းနိုင်တယ်နောက်ပဋိပက္ခအတွေ့လေးတွေရှိတာရှိတယ်အဓိကမြန်မာနိုင်ငံတစ်ခုလုံးအနေနဲ့ငြိမ်းချမ်းရေးမပြတ်ကြောင်းနဲ့တရားနဲ့တရားနားလည်ဖို့ပုံမရရှိဖို့နဲ့ညှိတာထားဖို့ပါပဲအဲ့ဒါ2018ရဲ့အဓိကကီးရတာအဓိကတော့ချက်ပေါ့နော်2018ရဲ့အဓိကတော့ချက်လူသားတွေရေထဲမှာမြန်မာနိုင်ငံအကောင်းတဲ့ကုန်တည်နေပြီးကောင်းကောင်းမျိုးလင့်ချက်တွေရှိနေပြီးခါသီကဏ္ဍနဲ့တောက်ကဏ္ဍနဲ့ပြည်တော်ပြတဲ့မြေတားတားနဲ့စီရင်မပြတ်နဲ့ဥဆောင်တွေနောက်ကမမိတ်မတုံပိုင်ပိုင်နိုင်နိုင်ရှေ့ထိုးသွားဖို့လိုအပ်တဲ့ဒါပြမနိုင်ငံရဲ့နောက်ကျတဲ့
နိုင်ငံအုပ်ချုပ်မှုပိုင်းနဲ့ပတ်သက်လို့လဲဆရာစန္ဒနီဘူကအခုလိုဟောကိန်းထုတ်လိုက်ပါတယ
်အုပ်ချုပ်မှုပြောင်းလဲတော့မရှိပါဘူးအုပ်ချုပ်တဲ့သူမှာဒီသမားပြောင်းလဲဖြစ်နိုင်တယ်လို့ပြောရတော့ဒီကျွန်တော်တို့မြင်ပါတော့လုံးဝမရှိဘူး။ဒီအုပ်ချုပ်သူနေသားနဲ့ပဲဆက်သွားမယ်။အစိုးရအဖွဲ့အစည်းအတွင်းမှာပြောင်းလဲတည်ဆိုတော့ရှင်းနေတာမှန်တယ်။သမားအစ်တော်မရှိဝန်ကြီးဆင့်တဲ့ပြောင်းလဲရှိပဲ။စီးပွားရေးကတော့ပုံပေါ်ပြီးတော့ကောင်းလာဖို့အနေထားကိုရှိတယ်။တူးချင်းဝင်ဝင်တက်လာနိုင်တယ်။နောက်ကုန်သွယ်မှုစီးပွားရေးကောင်းလာနိုင်တယ်။နိုင်ငံဆက်သွယ်မှုလည်းကြောင့်လည်းအားကောင်းလာပါတယ
်။လာမယ့်2018ခုနှစ်အတွင်းနေချက်တာတွေလက်ချက်တာတွေအကျဉ်းကြီးများစွာဖြစ်ပေါ်ခြင်းဟာဆိုရင်တိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကသတိပေးထားပါတယ်။ယာဒီဥရုအပြောင်းလဲတဘာဝဘေးအန္တရာယ်တွေကိုလည်းပြည်သူတွေကြိုတင်သတိထားသင့်တယ်လို့ပြောပါတယ်
။ပမာဏတလားလေးမှာဒါကြီးဖြစ်တာတွေကလည်းတိုက်ကြည့်ဆိုသိတော့မကောင်း။အဝါထတော့ရည်ကြီးတဲ့ပြဿနာလေးရှိတယ်။နောက်မြန်မာပြည်ရဲ့ယူဆရတရားမင်းကမိတို့ကန်ဆင်းနေဆိုမိအပြည့်ရှိနေတယ်။အတော်ဘေးမှာရည်သေးရတော့ပို့ပြီးတော့သတိထားရမယ်။နောက်ဝင်ဘေးအန္တရာယ်နည်းနည်းကြိုးဆက်ရမယ
်။နဂတဲ့ဗေဒပညာရှင်ဆရာစန်းသာနီဘိုးရဲ့2018ခုနှစ်အတွက်ကြိုတင်ဟောကြားချက်တွေပဲဖြစ်ပါတယ်။ကူးပြောင်းတော့မဲ့နှစ်တင်မှာ VOA တောတာရှင်တွေစမ်းမွှေလန်းကြဖို့ VOA မိသားစုကနှစ်တင်ဆူတောင်းလိုက်ပါတယ်ခင်ဗျာ။